ရှောင်းနေတဲ့မြောက်ပိုင်းကချင်လူမျိုးရေးအဖွဲ့နဲ့တပ်အန်အမျိုးသားလူမျိုးရေးတမတော်DNL တို့ကြားတင်းမာမှုတွေကိုနေ့တိုင်းထင်ရှားမဲ့အကြောင်းနှစ်ဖက်တောင်းရှိသူတွေကပြောလိုက်ပါတယ်။ကုခိုင်မျိုးကကရင်အိုဆက်ဆံရေးရုံနဲ့တပ်ဖွဲ့ဝင်တွေကိုDNL အဖွဲ့ကဖယ်ရှားလိုက်ပြီးတဲ့နောက်လူမှုကွန်ရက်စာနဲ့နာမှာအပြန်အလှန်ဝေဖန်တိုက်ခတ်တာတွေလည်းရှိခဲ့တာပါ။
တိုင်းရင်းသားလက်နက်ကိုင်းနှစ်ဖွဲ့ကြားတင်းမာမှုနောက်ဆုံးအစီအစဉ်နဲ့ပတ်သက်ပြီးတော့ရန်ကုန်ကတရင်ပြည်ပို့ထားတာကိုမဲ့ရင်ကျင်းနဲ့ပြောပြပေးပါရှင်။ဒီကနေ့တောက်ကြံနေညနေပိုင်းကပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF DNL သိမ်းပိုက်ထားတဲ့ကုတ်ခိုင်မြို့မှာရှိတဲ့ KIA ဆက်ဆံရေးရုံးနဲ့ကုတ်ခိုင်မြို့ကိုဝင်ရောက်လာတဲ့ KIA တပ်ဖွဲ့ဝင်တွေကိုDNL တပ်ဖွဲ့ဝင်တွေကဖယ်ရှားပြီးနတ်ဖာကာဘက်ကိုပို့ဆောင်ခဲ့ပါတယ်။ဒီလိုနှစ်ဖက်တင်းမာမှုတွေဖြစ်လာတာကို လောလောဆယ်မှာရှေ့တန်းကတာဝန်ရှိသူအချင်းချင်းညှိနှိုင်းနေပြီးတော့နှစ်ဖက်ဗဟုအချင်းချင်းဆက်လက်ညှိနှိုင်းသွားဖို့ရှိကြောင်း KIO
ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗီအိုကိုပြောပါတယ်။ခုလောလောဆယ်ကတော့အဲ့ဒီကိစ္စကညှိနှိုင်းတာတော့ရှိပါတယ်။တခြားဟိုဟိုအစီအစဉ်ကလည်းအဲ့ဒီကိစ္စနှစ်ပတ်သက်လို့ဒီချမ်းညှိနှိုင်းတာလည်းရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့
DNA ရဲ့ဘူးချင်းပေါ်တော့ရင်းသားလဲကျွန်တော်တို့ညှိနှိုင်းတာရှိတယ်ကိုလည်းဆက်ပြီးမှညှိနှိုင်းဖို့တော့ရှိပါတယ်အဲ့တော့ကိုလိုလို့ဆယ်တော့ညှိနှိုင်းတဲ့အဆင့်ကတော့မရှိသေးဘူးတစ်ဖက်ကတော့ပြင်ဆင်နေနေထားတော့ပဲရှိပါတယ်။
အချင်းချင်းပြပွားနေတဲ့အရင်းပွားမှုတွေဖြစ်တိုင်းမှုတွေကိုမြှူတည်နေနဲ့ကတော့စိုးရင်ဖျားမရှိပါဘူး။ကျမတို့ဘက်ကတော့ဒါတွေကိုဒီနိုင်ငံရေးအတွက်ဆိုဆွေးနွေးညှိနှိုင်းရေးနည်းနည်းနဲ့ကျမတို့ဆောင်ရွက်မှာဖြစ်ပါတယ်။အဲကျမတို့ဒီခရိုင်ဘဟုနဲ့ခရိုင်ရေးကြားမှာကျမတို့ဘဟုအဆင့်အတွက်ဆိုဆွေးနွေးမှုပြုလုပ်နိုင်တယ်ကျမတို့ပြပနေတာမျိုးရှိပါတယ်။
ကြာရေးနဲ့DNA တပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေဖြစ်တဲ့တဲ့ရင်ကိုမီဒီယာတွေမှာဖော်ပြလာတဲ့အခါနှစ်ဖက်ပြည်သူတွေကြားအပြန်အလှန်ဝေဖန်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ပုံမှန်ကြီးနော်ဘူးကတော့မဖြစ်တဲ့ကိစ္စတွေမဖြစ်ရအောင်အမုန်းစကားတွေရှောင်ကျဉ်ကြဖို့အခုလိုတိုက်တွန်းထားပါတယ်။
အခုအဲ့လိုမျိုးအချိန်ကာလမှာကတော့ကျွန်တော်တို့နှစ်ဖက်ကပြည်သူတို့ထုတ်ပြီးနှစ
မှာပေါ့နော်အမုန်းစကားတွေအခုအချိန်မှာတော့တော်တော်တိတ်ထားဖို့ရည်ချီပါတယ်အဲအဲ့ဒါကတော့မဖြစ်တဲ့ဟာဒီကိုဖြစ်စေတတ်တဲ့အဲဒီစကားတွေပေါ့လေနော်ဒါတော့ခုချိန်မှာတော့ဆောင်ဖို့လိုပါတယ်လို့ကျွန်တော်တော့ပြောလို့ပါတယ်
နှစ်ဖက်ပုတ်တိုက်မှုတွေရှိတဲ့အခါတီတူတွေကြားအထင်မြင်လွဲမအောင်ဆောင်ရွက်နေတာတွေရှိနေကြောင်းနဲ့ဒီလိုအငင်းပွားမှုတွေရော့နေအောင်ဆောင်ရွက်သွားမှာဖြစ်ကြောင်း TNL ပြောခွင့်ရသူလွေရည်ဦးကပြောပါတယ
်။ပုတ်တိုက်မှုတွေငင်းပွားမှုတွေရှိတာတဲ့အခါမှာတချို့ကလူထုတွေအမြင်မအောင်လူထုတွေတဘောထားကွဲလွဲအောင်ဆောင်ရွက်နေတာမျိုးတွေရှိပါတယ်။ဒါဆိုတော့ကဒီဟာကိုကျမတို့ကတော့ဒီဆက်လက်ပြီးတော့မှဒီစီတီတန်းခံရတဲ့မဟာမိတ်နဲ့ဒီဆက်လက်ပြီးတော့မှဒီအငင်းပွားမှုတွေရောနေအောင်ကျွန်မတို့ဆောင်ရွက်သေးရှိပါတယ်ဟုတ်ကဲ့
ကချင်လူလက်ရေးအဖွဲ့ KIO ဟာ1994ခုနှစ်အပြစ်ခတ်ရဆဲပြီးတဲ့နောက်ကုက္ကံမြို့မှာဆက်ဆံရေးယုံဖွင့်လှစ်ခဲ့ပြီး2011ခုနှစ်မှာတကြော့ပြန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရုပ်သိမ်းခဲ့ပါတယ်တစ်တုံညာနှစ်ခုဆစ်စင်ရေးမှာ TNL ကကုက္ကံမြို့ကိုသိမ်းယူခဲ့တဲ့နောက်မှာ KIO ကဆက်ဆံရေးယုံကိုပြန်လည်ဖွင့်လှစ်ခဲ့တာပါTNL ကဆက်ဆံရေးယုံဖွင့်လှစ်တာနဲ့ပတ်သက်လို့တရားဝင်အကြောင်းကြားဖို့စစ်ဝတ်စုံတွေမဝစ်ဖို့တတိပေးမှုတွေရှိခဲ့ပြီးအခုလိုနှစ်ဖက်ကြားအချင်းများမှုတွေဖြစ်လာခဲ့တာပါ KIA နဲ့ TNL ကြားမန်တုံမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့လပိုင်းကအလားတူပုတ်တိုက်မှုတွေဖြစ်ခဲ့ပါတယ်2013ခုနှစ်အတွင်းမှာလည်းအောက်ခြေတပ်တွေကြားအချင်းများတာတွေဖြစ်ခဲ့တာကြောင့်နှစ်ဖက်ပြစ်ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်ရှင်